မြန်မာအင်ဂျင်နီယာထိုင်းနိုင်ငံမှာစစ်ဖက်အရာရှိတွေနိုင်ငံရေးသမားတွေနဲ့မြန်မာနိုင်ငံသားတချို့အပါအဝင်လူကုန်ကူးမှုတွေမှာပါဝင်ပတ်သက်ခဲ့သူတွေအဖြစ်စွပ်စွဲခံထားရသူအတော်များများကိုထိုင်းပြည်မှုဆိုင်ရာတရားရုံးကအပြစ်ရှိကြောင်းဒီကနေ့ဗုဒ္ဓဟူးနေ့မှာအမိန့်ချလိုက်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရွှေ့ပြောင်းဝင်ရောက်သူတွေတို့ယူဆရသူ30ကျော်ရဲ့အလောင်းတွေကိုထိုင်းနဲ့မလေးရှားနယ်စပ်မှာရှာတွေ့ခဲ့ပြီးတဲ့နောက်ထိုင်းအစိုးရကလူကုန်ကူးသူတွေကိုလိုက်လံရှာဖွေမှုအတွင်းဒီလူတွေဖမ်းဆီးထမ်းခံခဲ့ရတာဖြစ်ပါတယ်။ရိုက်တာသတင်းကိုအခြေခံပြီးမက်ကင်ချူတွေကအပြည့်အစုံပြောပြပါမယ်ရှင်။
ထိုင်းစစ်ကိုကြောက်ကြည့်တူအပါဝင်စစ်ဖက်အရာရှိတွေနိုင်ငံကြီးသမားတွေနဲ့မြန်မာနိုင်ငံသားတချို့ကပါဝင်တဲ့လူ103ယောက်ကိုနေဆက်ဖြစ်ကြောင်းလူကုန်ကူးမှုတွေမှာပါဝင်သက်သက်မှုအတင်းကျပ်ငွေကြောင်းခံမှုနောက်လူသတ်မှုဆွဆွဲချက်တွေနဲ့2005ခုနှစ်ကစပြီးတော့ဖမ်းဆီးထားတာဖြစ်ပါတယ်။ဒီနေ့တရားခွင်ကတော့ထိုင်းနိုင်ငံရဲ့အကြီးဆုံးလူမောက်ကိုကူးမှုကွင်းရဲ့ကြီးမှာပါဝင်ခဲ့ကြတဲ့သူတွေကိုတရားသူကြီးကအပြစ်ရှိမရှိစတင်ဆုံးဖြတ်တာဖြစ်ပြီးတော့တရားစီရင်မှုတွေကိုတော့ဒီနေ့ကစပြီးတုံ့ပြန်ချလုပ်သွားမှာပါ။ပြည်ထောင်စု2015ခုနှစ်တုန်းကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရွှေ့ပြောင်းဝင်ရောက်သူတွေလို့ယူဆတဲ့လူကုန်ကူးခံရတဲ့သူအယောက်30ကျော်ရဲ့အလောင်းတွေကိုမလေးရှားနဲ့နေဆက်အနီးထိုင်းနိုင်ငံတပ်ချမ်းမှရှာတွေ့ခဲ့ပြီးတဲ့နောက်ဒီကိစ္စနဲ့ပတ်သက်ဆက်နွယ်ပြီးသူတို့ကိုဖမ်းထားတာဖြစ်ပါတယ်။ပြည်မှုဆိုင်ရာတရားရုံးအနေနဲ့ဒီလူတွေအပေါ်ကြီးတဲ့ပြစ်ဒဏ်တွေဆမှတ်ထားဖို့မျှော်လင့်တယ်လို့အစိုးရရှိနေုံဒုတိယညွှန်ကြားရေးမှူးချုပ်ပရာယုတ်ပရိုဆက်တယောက်ရက်ကပြောပါတယ်
။ผมคิดว่าความคิดเห็นของผมนะครับว่าศาลคงจะลงโทษอย่างจริงจังนะฮะเพื่อไม่ให้ผู้อื่นเอาเป็นเยี่ยงอย่าง
แต่ดีลูกพี่มุ่งเงินก็ประตูมันไม่ชิวเลยเหรอพี่ยังว่าตัวผมพี่มิ้นท์เนี่ยไม่ใช่มาเล่นเลยจ้ะที่มาเลยท่านนั่งมาลูกมองกูคุยเอาตามนี่ท่านลูกลูกมองกูคุ้มมวยกูนี่เจ็ดชิมมงเลยสื่อว่ากูกระบาก็ตีเอาทีนี้ที่เจ็ดสีหมู่นี่ก็นี่ปฏิบัติหน่ายเลยมั้ยลูกเลยจนเปลี่ยนเลยมาเลย
เตียซ้วยขันธาตรีก็တော့ตัวอภิชิวลงแก่อ่ะไม่ใช่ได้อาจารย์ยินทาบาเลยတရားရုံးကအပြစ်ရှိတယ်လို့ဆုံးဖြတ်ခဲ့ရတဲ့သူတွေအနေနဲ့သူတို့တဦးချင်းစီရဲ့ပါဝင်ပတ်သက်မှုအပေါ်မှာမူတည်ပြီးပြစ်ဒဏ်တွေကွဲပြားနိုင်တယ်လို့တရားခံတဦးရဲ့ရှေ့နေချက်ချောင်းဝန်ဖျက်ကင်းကပြောပါတယ
်။အာစာန်တန်းเขียนยังไงเราก็ยังบอกไม่ได้แต่ว่าไอ้การลงโทษอ่ะอาจจะลงโทษไม่เหมือนกัน
သူ့ဘဝဘယ်လိုပြစ်ဒဏ်ချမလဲဆိုတော့ကျွန်တော်တို့လောလောဆယ်မပြနိုင်သေးပါဘူး။စစ်စဲခံသူတွေအကုန်လုံးကိုပြစ်ဒဏ်တစ်ခုလည်းတော့ချမှာမဟုတ်ပါဘူး။သူတို့ပါဝင်ပတ်သက်ခဲ့တဲ့အခန်းကဏ္ဍအပေါ်မှာမူတည်ပြီးတော့ပြစ်ဒဏ်တွေကွဲပြားနိုင်ပါတယ်။
ပြည်ကနေ2015ခုနှစ်တုန်းကထိုင်းနဲ့မလေးရှားနိုင်ငံနယ်စပ်အနီးတောအုပ်တွေထဲမှာလူမောက်ကိုကူးသူတွေအုံပြုခဲ့တဲ့ယာယီစခန်းတွေနဲ့အတူဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကလာတဲ့လူယူဆရတဲ့ရွှေ့ပြောင်းဝင်ရောက်လာသူ30ကျော်ရဲ့အလောင်းတွေကိုရှာတွေ့ခဲ့ပြီးတဲ့နောက်ပိုင်းထိုင်းစစ်ရကလူမောက်ကိုကူးမှုတွေကိုအပြင်းထန်နှိမ်နှင်းခဲ့တာဖြစ်တယ်လို့အင်းနီချင်းမြန်မာနဲ့မလေးရှားနိုင်ငံတွေနဲ့လည်းပူးပေါင်းဆောင်ရွက်ခဲ့တာပါလူကုန်ကူးမှုလုပ်ငန်းတွေမှာထိုင်းစစ်ဘက်အရာရှိတွေနဲ့အစိုးရအနာဘာတွေပါဝင်ပတ်သက်နေပြီးဒီကိစ္စကိုအစိုးရကဖိရဲရောက်ကန့်ကွက်တာမရှိဘူးလို့လူ့ခွင့်ရေးဖွဲ့တွေနဲ့နိုင်ငံကကဖြစ်တယ်ပြောဆိုခဲ့တာကြောင့်လဲထိုင်းအစိုးရအနေနဲ့ဒီအခြေအနေကနေပြန်ပြီးတော့အဖက်ဆန်တယ်ဖို့ကြိုးစားခဲ့တာပါ။ဒါပေမဲ့လူ့ခွင့်ရေးဖွဲ့တွေကတော့လူမောက်ကိုကူးတဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်ပြီးလွှမ်းမြောက်နေတဲ့သူတွေအများအပြားရှိနေနိုင်သေးတယ်လို့ပြောဆိုကြတယ်လို့လက်ရှိရုံးတည်စစ်ဆေးမှုတွေမှာလည်းတပ်တွေထွက်ဆိုသူတွေအနောက်ရှက်ပြုခံရတာကျောင်းသားစစ်ဆေးမှုတွေကိုလျှို့ဝှက်လုံဆောင်ပြီးတရင်းမီယာတွေကိုတရင်းရယူခွင့်ကတ်တက်ထားတာတွေကိုထောက်ပြကြပါတယ်။လူကုန်ကူးမှုတွေကိုစတင်ဖော်ထုတ်စစ်ဆေးခဲ့တဲ့အစည်းအဝေးရဲ့ရာရှိဗိုလ်ချုပ်ဖော်ဝင်းဖုန်စီဝင်ဆိုရင်အသက်အန္တရာယ်ချိန်ချောက်ခံရတဲ့အထိကျုံခဲ့ရတာကြောင့်ထိုင်းလူငယ်ကနေထွက်ပြေးခဲ့ရတဲ့အထိဖြစ်ခဲ့ပါတယ်။ဒီနေ့ကဆက်ပြီးတော့၃ရက်ကြာဒီစင်ကြက်ချမဲ့တရခွင်ကိုလည်းတရင်းမီယာသမားတွေလာရောက်တရင်းယူခွင့်ပြုမထားပါဘူး။ဖြားစီခံရခြင်းတို့ကစုစုပေါင်း100ဦးထဲမှာတဦးကတော့ဂျမန်ယူနေချိန်မှာတိတ်ဆုံးသွားခဲ့တာကြောင့်100ဦးပဲဆက်ပြီးတော့တရားရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။ဒီထဲကထိုင်းဗိုလ်ချုပ်ကြီးတူအပါအဝင်ဒါဂမြက်ကြီးကိုအဖြစ်ရှိတဲ့အကြောင်းဒီနေ့တရားရုံးကဆုံးဖြတ်လိုက်တာဖြစ်ပါတယ်ရှင်။